ဘုံစန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးနောက်ပိုင်းခင်သာမြင်သာရှိတဲ့မြင်ကွင်းတစ်ခုကိုပြပါဆိုရင်စီးပွားရေးမြို့တော်ရန်ကုန်ကအများပြည်သူအတွက်ပြေးဆွဲနေတဲ့ YBS ရင်လိုင်းတွေကိုပြရမှာဖြစ်ပါတယ်။အဲ့ဒီအချိန်မတိုင်ခင်တမရဟောင်းဦးသိန်းစိန်အစိုးရလက်ထက်အထိရှိခဲ့တဲ့မထသအများပြည်သူတည်ယူပို့ဆောင်ရေးဘတ်ကားစနစ်ကတော့နာမည်ဆိုးမျိုးစုံနဲ့ကြော်ကြပါတယ်။အိုမင်းဟောင်းနှန်းနေပြီဖြစ်တဲ့ပြေးဆွဲဖို့တော့မသင့်တော်တဲ့ဘတ်ကားတွေကိုအသုံးပြုနေတာနေထွက်ငွေရလူဇောနဲ့အန္တရာယ်ဖြစ်လောက်အောင်အထိမောင်းညင်သလိုမောင်းကြတာတနေရာကနေတနေရာသွားရဖို့အရေးပူလောင်ကြက်ညက်နေတဲ့ဘတ်ကားတွေပေါ်မှာအချိန်ကြာမြင့်စွာဒုက္ခခံကြရတာဒရိုင်ဘာနဲ့စပယ်ယာတွေကနေပြည်သူတွေအပေါ်အလွန်ရိုင်းပြစွာဆက်ဆံတာဆရာတွေတွေ့ကြုံခံစားခဲ့ရပါတယ်။NLD အစိုးရတက်ရန်ကုန်တိုင်းဝန်ကြီးချုပ်အဖြစ်ဦးဖြိုးမင်းသိန်းတာဝန်ယူပြီးတဲ့နောက်ပိုင်းမထတာကိုဖျက်သိမ်း YRTA လို့ခေါ်တဲ့ရင်လိုင်းပြေးဆွဲမှုကြီးကြပ်တဲ့အာဏာပိုင်အဖွဲ့အဖွဲ့စည်း YBS line တွေနဲ့ဘတ်ကားတွေကိုပြေးဆွဲတဲ့အခါမှာအကုန်ပြောင်းလဲကုန်ပါတယ်။ငကူကဟောင်းနှွမ်းနေတဲ့ရင်နေနေရာမှာ air contact ဘတ်ကားအသစ်ကြီးတွေမှာယူပြေးဆွဲတာအရင်ထက်ရင်အရည်အတွက်တိုးမြင့်ပြေးဆွဲနိုင်တာပြည်သူလူထုကိုမောက်မာစော်ကားရိုင်းပြတဲ့စပယ်ယာပါဝင်တဲ့စနစ်ကိုဖျက်သိမ်းလိုက်တာစတဲ့ပြုပြင်ပြောင်းလဲမှုများစွာပြုလုပ်ခဲ့ပြီးတဲ့နောက်ဘတ်ကားအသုံးပြုပြီးခီးသွွားနေရတဲ့ပြည်သူလူထုရဲ့ထောက်ခံအားပေးမှုကိုရရှိခဲ့ပါတယ်။ရန်ကုန်မြို့ပြတွင်ပြင်လက္ခဏာလည်းတိတိသာသာပြောင်းလဲသွားတယ်လို့ဆိုလိုနိုင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုအပြောင်းလဲပြုလုပ်နိုင်တဲ့နောက်ွယ်မှာပြဿနာတချို့ရှိနေတာကိုတတိပြုမိသူနည်းပါးလာပါတယ်။ထင်ရှားတဲ့ဥပမာတစ်ခုကတော့ YBS ရင်လိုင်းတွေမှာအင်အားတောင့်တဲ့ရန်ကုန်တိုင်းအစိုးရနဲ့ပြည်သူပူးပေါင်းပိုင်ဆိုင်တဲ့ YUPT အများပိုင်ဘတ်ကားကုမ္ပဏီပြသနာပဲဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့ကပြုလုပ်ခဲ့တဲ့ YUPT အများပိုင်ကုမ္ပဏီရဲ့နှစ်ပတ်လည်အစည်းအဝေးမှာရှယ်ယာတွေအမြတ်ငွေခွဲဝေပေးဖို့တောင်းဆိုတာအစိုးရကကုမ္ပဏီဥက္ကဋ္ဌနဲ့ဒါရိုက်တာအဖွဲ့ဝင်တွေနှုတ်ထွက်ပေးဖို့တောင်းဆိုတာအပါအဝင်ရုံးရင်းစံကတ်ဖြစ်တဲ့အထိပြသနာကြီးမားခဲ့လို့ပါ။ရန်ကုန်က YBS ဘတ်ကားပြေးဆွဲမှုနောက်ွယ်မှာဘာဇာလန်းတွေရှိနေတယ်လဲပြဿနာတွေဘယ်လိုအဖြေရှာကြမလဲဆိုတာလေ့လာတင်ပြသွားပါမယ် YUPT ကုမ္ပဏီဆိုတာရန်ကုန်တိုင်းအစိုးရနဲ့အရင်မထသခေတ်ကဘတ်ကားပြေးဆွဲခဲ့တဲ့လုပ်ငန်းရှင်တချို့ပူးပေါင်းထားတဲ့အများပိုင်ကုမ္ပဏီကြီးတခုဖြစ်ပါတယ် NLD အစိုးရတဲ့လက်ထက်မထသကနေ YBS စနစ်ကိုပြောင်းတော့မယ်ဆိုတဲ့အခါအရင်ကကားတစ်စီးနှစ်ဆင့်အဆရှိသဖြင့်ကိုပိုင်ကားတွေနဲ့ဘတ်ကားလိုင်းတွေမှာဝင်ရောက်ပြေးဆွဲသူတွေပြန့်ကျဲကြံနေရစ်ပါတယ်မထသစနစ်ကိုအယုတ်ဆိုးအကြီးတန်းဖြစ်စေတဲ့ကိစ္စမှာဘတ်ကားပိုင်ရှင်တဦးစီနဲ့လမ်းမော်ထွက်အမြတ်ရကြီးအတွက်အသေးအတန်အပြိုင်ဆိုင်ဆွဲတာကလည်းပြဿနာတရားပါဝင်နေတာမဟုတ်တယောက်ချင်းစီတစည်းချင်းစီပြေးဆွဲခွင့်မပြုတော့ဘဲစုပြီးကုမ္ပဏီထောင်သူဖြစ်စေကုမ္ပဏီတွေထဲပါဝင်သူဖြစ်စေပြေးဆွဲဖို့အပြောင်းလဲလုပ်ခဲ့ပါတယ်အဲ့ဒီလိုနဲ့တဦးချင်းဘတ်ကားပိုင်သူတွေဟာရန်ကုန်တိုင်းအစိုးရကအရင်နှီးအများကြီးစိုက်ထုတ်ဥဆောင်လုပ်ကင်တဲ့ YUPT ကုမ္ပဏီထဲပါဝင်လာကြတာဖြစ်ပါတယ်အဲ့ဒီလိုပါဝင်လာသူဥယျာဉ်300လောက်ရှိပြီးရှယ်ယာတန်ဖိုးကျပ်ငွေ5ဘီလီယံလောက်ရှိပါတယ်။ဒါပေမဲ့ရန်ကုန်တိုင်းအစိုးရရဲ့ထည့်ဝင်ရှယ်ယာတန်ဖိုးဟာ35ဘီလီယံကျော်ရှိတာမို့ထုံးစံတိုင်းကုမ္ပဏီစီမံခန့်ခွဲမှုဟာရန်ကုန်တိုင်းအစိုးရတာဝန်ပေးသူတွေလက်ထဲရောက်ရှိသွားခဲ့ပါတယ်။စုစုပေါင်းကျပ်ငွေဘီလီယံ40လောက်ရင်းနှီးပြီးလုပ်ကိုင်တဲ့လုပ်ငန်းကြီးဖြစ်နေတာဒဇင်းကျပ်300ပတ်ဝန်းကျင်ပေးရတဲ့ကားသစ်တွေဝယ်ယူပြေးဆွဲစေတာကားကကိုလည်းတယောက်ကျက်နေရပဲတတ်မှတ်ပေးတာစတဲ့အချက်တွေကြောင့်ကုမ္ပဏီအနေနဲ့အကျွေးကြီးအရင်းကြီးကာလကိုအရင်ဖြတ်သန်းရပါတယ်အဲ့ဒီလိုအခြေအနေအောက်မှာအစုရှယ်ယာထည့်ထားတဲ့အရင်မထသခေတ်ဘတ်ကားပိုင်ရှင်ဟောင်းတွေကို၃နှစ်အတွင်းချမ်းမြကျက်300ထည့်ဝင်သူကိုအသုံးစရအဖြစ်ကျက်300လောက်ပဲပေးနိုင်တဲ့အနေအထားရောက်ခဲ့ပါတယ်ဒါကိုရှယ်ယာထည့်ဝင်သူတွေကလုံးဝကျေနပ်ခြင်းမရှိကြပါဘူးသူတို့ကားတွေထည့်ထားတယ်နေ့စဉ်လည်းကားတွေဆွဲနေတယ်ဒါပေမဲ့၃နှစ်ကြာတဲ့အထိဝင်ငွေခွဲဝေပေးနိုင်ခြင်းမရှိတာကိုမကြည်မနှက်ဖြစ်ပြီးပြဿနာပေါ်လာတာပါအဓိကပြဿနာကတော့အများပိုင်ကုမ္ပဏီအဖြစ်စပြီးစုဖွဲ့စဉ်ကတည်းကယင်းဒီမြုံနှံမှုများပြားတဲ့ကုမ္ပဏီကြီးတစ်ခုရဲ့အစိတ်ပိုင်းတစ်ခုဖြစ်သွားပြီးဒီယင်းဒီမြုံနှံမှုတွေမှာချင်းငွေရယူတာတွေရှိနေတော့အဲ့ဒီချင်းငွေကိုကြေးအောင်အရင်ဆက်ကြအောင်မယ်ဒါကြောင့်၃လနှစ်တိုင်အမြတ်ငွေခွဲဝေပေးနိုင်မှာမဟုတ်ဘူးနောက်ပိုင်းမှာအမြတ်ငွေခွဲဝေပေးနိုင်မယ်အဲ့ဒါတွေကိုရှယ်ယာရှင်တွေအနေနဲ့ပါဝင်ကြဖို့စသဖြင့်ပြောဆိုရှင်းလင်းခြင်းမရှိခဲ့လို့အခုနောက်ပိုင်းပြဿနာအကြီးကျယ်ပေါ်လာတာလို့နားလည်နိုင်ပါတယ်တကယ်တော့အဲ့ဒီရင်ပိုင်ရှင်တွေဟာအရင်ကြီးကြီးလာတဲ့ဘတ်ကားအစ်စ်တွေဝယ်ပြီးပြေးဆွဲတဲ့ရန်ကုန်တိုင်းအစိုးရထောင်ထားတဲ့အများပိုင်ကုမ္ပဏီရဲ့အစိတ်ပိုင်းတစ်ခုဖြစ်ကြောက်သွားခြင်းပါ ဒါကိုအစုရှယ်ယာရှင်တွေနားလည်အောင်ပြန်ရှင်းလင်းတာပြန်ပြီးညှိနှိုင်းတာမျိုးလုပ်ဖို့လိုပါတယ်အလားတူပဲ YBS ရင်လိုင်းမှာပြေးဆွဲဖို့ ARD ဘဏ်ကနေကျပ်ငွေ56ဘီလီယံချေးယူပြီးအတိုးရောအရင်းမှမဆက်နိုင်သေးတဲ့ Omni Focus ကုမ္ပဏီပိုင်ရှင်ဦးကျော်နေဝင်းရဲ့ပြဿနာကလည်းအခုထိရှင်းလို့မပြီးသေးပါဘူးသူကတော့ဘတ်စကားစီပြည်သူတွေဝေမမှန်မပေးဘူးဒါကြောင့်အရှုံးပေါ်နေပြီးအကျွေးတွေမဆက်နိုင်တာလို့ဆိုထားပါတယ်လက်တော်ရန်ကုန်တိုင်းအစိုးရထောင်ထားတဲ့ YUPT ကုမ္ပဏီပြဿနာကိုကြည့်လိုက်ရင်အစိုးရအနေနဲ့ပြည်သူအတွက်အကောင်းဆုံးစဉ်းစားပြီးဘတ်စကားလိုင်းပြည့်စွဲမှုကိစ္စတွေကိုစီစဉ်ပေးထားပေမဲ့တခြားတစ်ဖက်မှာတော့ပြည်သူဘဏ္ဍာငွေဘဏ်ချင်းငွေတွေနဲ့ကုမ္ပဏီထောင်ပြီးလုပ်ကိုင်ဆောင်ရွက်ရတာဖြစ်နေတော့စီးပွားရေးအရာလဲထိုက်တဲ့နဲ့အောင်မြင်မှုရရှိအောင်ဆောင်ရွက်ဖို့တာဝန်ရှိနေပါကြောင်းတင်ပြလိုက်ရပါတယ်